ကရီကီနိုင်ငံမှာအနည်းဆုံးလူ10ယောက်သေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတဲ့ဖောက်ခွဲမှုကိုစီးရွားကအထက်ကဘုံခွဲတိုက်ခိုက်သူကလုဆောင်လာလို့ယူဆရကြောင်းတူရကီသမ္မတရီဂျစ်ထိုင်ရစ်အာဒဝန်ကပြောပါတယ်။သမ္မတအာဒဝန်ကဒီတိုက်ခိုက်မှုကိုရုံးမြင့်တဲ့ကြမေကမှာရှုတ်ချပြောဆိုသွားပြီးတော့ဒီတိုက်ခိုက်မှုမှာသေဆုံးသူတွေနဲ့နိုင်ငံသားတွေလည်းပါဝင်လာပါ အစ္စတန်ဘူးမြို့မှာနိုင်ငံသားခီးသွားအဲဒရီစိတ်ဝင်စားတဲ့ဘလူးစ်မော့ဘလီနဲ့ဟာဂါဆိုဖီယာပြလိုက်တိုးရှိတဲ့ဆူဒန်နာမတ်သမိုင်းဝင်ရက်ကွက်မှာပောက်ကွဲမှုဖြစ်တာပါ။ပောက်ကွဲမှုကအကြေလောင်ပြီးတော့မြေကြီးတောင်တုံခါသွားရင်လို့မျက်မြင်သက်သေတွေကပြောပါရင်ဒီပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ဝင်ကြီးချုပ်အာခမက်ဒါဗူတိုဂလူကရေးပေါ်လုံးလုံးရဲ့အစည်းအဝေးခေါ်ယူခဲ့ရပါရင် ပြီးခဲ့တဲ့3လောက်ကအန်ကာရာမြို့တော်ကယထားဘူရာရုံတရုံအပြင်ဘက်မှာစုဝေးနေကြတဲ့ငြင်းငြင်းရေးတက်ကြွလှုပ်ရှားသူတွေကိုအထူးကံဘုံခွဲတိုက်ခိုက်မှုနှစ်ခုပြုလုပ်ခဲ့လို့လူရာကျော်တေဆုံးရခဲ့တဲ့ကတိုက်ခိုက်မှုထပ်ဖြစ်လာနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားတာလည်းဖြစ်ပါရင်အထူးကံဘုံခွဲတိုက်ခိုက်ဖို့ကြံစီနေတဲ့ IS Islamic စစ်သေးကြွအဖွဲ့ဝင်နှစ်ဦးကိုဖမ်းမိခဲ့ပြီးတဲ့နောက်မှာလည်းအန်ကာရာမြို့တော်မှာနှစ်တကူပွဲတော်ကျင်းပဖို့အစီအစဉ်အစိုးရကဖျက်သိမ်းခဲ့ပါရင် စီးရီးယားနိုင်ငံကISSLAMIC စစ်သေးကြွတွေကိုပြစ်မှတ်ထားပြီးတော့အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမှာတူရကီစစ်လေယာဉ်တွေပူးပေါင်းပါဝင်နေတာဖြစ်ပါရဲ့ရှင်။